ရခိုင်ပြည်နယ်ကစစ်ပွဲအတွင်းရေစာပင်ဖြစ်ရတဲ့ရိုဟင်ဂျာတွေကိုစစ်ကောင်စီကအဆုံးချနေတာလေအကျဉ်းချင်းဖြစ်တယ်လို့ရိုဟင်ဂျာတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ23ရက်နေ့ကအေးအေးအလိုမရှိဆိုတဲ့ဆန္ဒပြပွဲကိုစစ်တွေဘူးမေရွာစခန်းကရိုဟင်ဂျာတွေကိုတအိမ်တယောက်မလိုက်မနေရလိုက်ပါပြီးဆန္ဒပြဖို့ဖိအားပေးခဲ့ပါတယ်။ဒီအခြေအနေများနဲ့ပတ်သက်ပြီးရိုဟင်ဂျာလူငယ်များအသင်းကမတ်လ29ရက်နေ့ကရခိုင်ပြည်နယ်အတွင်းနေထိုင်တဲ့ရခိုင်လူမျိုးတွေနဲ့ရခိုင်တပ်တော်အေအေကိုရင်ညွှန်းပြီးအခြေအနေကိုရှင်းပြတဲ့ကြေညာချက်ကိုထုတ်ပြန်ပါတယ်။လုံခြုံရေးအရအမည်ဖော်လို့တဲ့ရိုဟင်ဂျာလူငယ်အသင်းဝင်တူကအခုလိုပြောပြပါတယ်
။ဟိုစစ်ကောင်စီကလို့ရှင်းတာကြတော့ဒီလူမျိုးရဲ့ရှင်းရှင်းကြားမှာတင်းမာမှုတွေပုံများလာဖို့အတွက်ပေါ့နော်။ပေါ့နော်အဲ့ဒါကိုကြတော့ဒီလူမျိုးကြေညာချက်တခုထုတ်လိုက်တယ်ဆိုတော့ဒါရိုဟင်ဂျာ community ထဲမှာဒီလိုဆန္ဒပြမှုတွေဒီလိုဟိုစီမူထန်ခိုင်းတာတွေကဒီသူသူတို့တဖို့ဆန္ဒနဲ့လောက်တာမဟုတ်ဘူးဆိုတာကောင်းကောင်းသိမယ်ပေါ့နော်ပြီးတော့တစ်ဖက်ကဒီရခိုင်တပ်တော်အနေနဲ့လေဒီရိုဟင်ဂျာတွေကဒီစစ်ကောင်စီနဲ့အတူတူရပ်တည်တယ်ဆိုတော့ဟိုအယူအဆမျိုးဟိုမဖြစ်ဖို့လေလို့ရပေါ့နော်ဒီပညာချက်ကလည်းပို့ပြီးတော့အထောက်အကူပြုမယ်လို့ထင်ပါတယ်ပေါ့နော
်အခုလိုရိုဟင်ဂျာတွေဆန္ဒပြဖို့စစ်ကောင်စီကမတ်လ22ရက်နေ့မှာပူမေရွာကလူကြီးတွေကိုခေါ်ပြီးတရင်တယောက်ဆန္ဒပြပွဲကိုလာရောက်ရန်မလာပါကစစ်မှုထမ်းရမယ်လို့ချိန်ချောက်ပြောဆိုတယ်လို့ဆိုပါတယ်ဒီเจ้าတွေကိုရရွာလူကြီးတွေကပြန်ပြောစင်မှာရွာသားတွေကညှင်းဆူခဲ့ကြပါတယ်ဒါပေမဲ့မတ်လ23ရက်နေ့မနေ့ပိုင်းမှာစစ်တပ်ကရောက်ရှိလာပြီးရွာသားတွေကိုတွစ်ဆုံပြီးချိန်ချောက်ခဲ့တယ်လို့ရွာကန်လူငယ်တူကပြောပြပါတယ်
စစ်တပ်တွေကဒီလိုပြောနေတယ်အဲ့မြောက်ကလေးမောင်ကြီးဆရာတို့ဆရာပြရမှာမောင်ကြီးစင်မထရမှာသူပြောတယ်အဲ့တော့အဲ့ဒီရှင်မှာငွားကလူတွေကကြောက်ပြီးတော့ဟိုပြီးတော့အိမ်မှာရှိတဲ့ကလေးတွေဟိုဆရာပြဖို့တွားတော့ဆိုပြီးတော့သူတွားခိုင်းတယ်ဟိုကလေးတွေတွားတော့ဘောနော်လူတွေတော့မတွားတော့ဘူးကလေးတွေပဲတွားကလေးတွေမရှိတဲ့အိမ်မှာကြတော့ဟိုအသားအကြီးကြီးရဲ့ဟိုဘောနော်အသားအကြီးကြီးရဲ့လူကြီးတွေကိုပို့တယ်ကလေးလည်းမရှိဘူးပြီးတော့လူကြီးနဲ့မရှိဘူးအိမ်မှာတော့တရားမဝင်တရားတော့တွားရတ
ယ်စစ်ကောင်စီရဲ့အခုလိုဆောင်ရွက်ချက်နဲ့ပတ်သက်လို့ရခိုင်နိုင်ငံရဲ့သမားတူဖြစ်တဲ့ဥဖေသန်းကတော့စစ်ကောင်စီဟာလူမျိုးရေးအဓိကယုံဖြစ်အောင်ဖန်တီးနေတာလို့သုံးသပ်ပါတယ
်စစ်ကောင်စီကဒေသတွင်းမှာမတည်ငြိမ်ဖြစ်အောင်ပြည်ပကဖန်တီးရယ်မဆက်လူအတိုင်းအဝိုင်းပေါ်တော့ကွန်မြူနတီအခုရမှာအာရန်တိုက်သေးတယ်တော့ဒါအတူအနေနဲ့ဖြစ်ရနိုင်ငံရဲ့အချက်တွေကဖျက်ပေါက်ရဖို့အတွက်မျိုးရည်ဒီကိုဖန်တီးရှင်နဲ့ပေါ့
ဒီဆွဆွဲချက်နဲ့ပတ်သက်ပြီးရခိုင်ပြည်နယ်ပြောရေးဆိုခွင့်ရှိသူပြည်နယ်ဥပဒေချုပ်ဦးလသိန်းကိုတယ်လီဖုန်းကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်လုပ်လို့မရပါဘူးရိုဟင်ဂျာတွေအနေနဲ့စစ်ကောင်စီခိုင်းစေတဲ့အတိုင်းလုပ်ခဲ့ပေမဲ့လည်းစစ်မှုထမ်းခြင်းကတော့ကင်းလွတ်ခွင့်မရခဲ့ပါဘူးဘူးစီတော်မောင်းတော်စစ်တွေနဲ့ကြောက်ဖြူမျိုးနယ်တွေကရိုဟင်ဂျာတထောင်ကျော်ကိုအတင်းအကျပ်ခေါ်ယူပြီးစစ်မှုထမ်းခိုင်းခဲ့တယ်လို့စစ်မှုထမ်းမှုလိုက်ပါသွားသူတွေရဲ့မိဘဆွေမျိုးတွေကပြောဆိုသလိုပဲဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ဘူးမေရွာကလည်းစစ်တင်နန်းအပတ်စဉ်တစ်ခုအတွက်ရွာသား9ယောက်ပေးနေရတယ်လို့ဘူးမေရွာသားတွေကပြောပါတယ်ခင်ဗျာ